ရရှိဆိုရကိုတွန်းလှန်ဖယ်ရှားဖို့ဆိုတဲ့အမျိုးသားရဲ့အစွန်းရောက်တွေရဲ့စီယုံလှုံ့ဆော်မှုတွေနောက်မှာစစ်တပ်ရှိနေသလားဆိုတာကိုမြန်မာအရေးသုံးသပ်သူတွေကတန်တရားရှိနေကြပါတယ်။မဘာသာသို့မဟုတ်ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကလက်ရှိအစိုးရဟာတိုင်းပြည်နယ်လူမျိုးဘာသာတာသနာပြည့်စုံအောင်လုပ်နေကြောင်းနဲ့ထို့သူတွေကိုစန္ဒမဲမပေးကြရန်ဆိုတဲ့ဇွန်လ18ရက်နေ့ဆိုတဲ့ထု မျိုးသားရေးအစွန်းရောက်တန်ဃာတော်တွေဥဆောင်တဲ့မဘာသာဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့နှစ်ပတ်လည်စုံကြီးတွေ့ဆုံပွဲအပြီးအချက်9ချက်ပါတဲ့အဖွဲ့ရဲ့သဘောထားညင်ညာချက်ကိုတင်းလာနေကထုတ်ပြန်ခဲ့တာပါ။အဲ့ဒီညင်ညာချက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာဝေဖန်ကန့်ကွက်ထားတယ်လို့လွှတ်တော်ကပြဋ္ဌာန်းချက်တချို့ကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်124ကကြီးနဲ့ဖန်ဝရန်ထုတ်ခံထားရတဲ့ဥဝီရသူရဲ့ဒေါအောင်ဆန်းစုကြည်အပေါ်ပြောဆိုချက်တွေဟာအပြူသဘောနဲ့အမှန်တရားကိုဝေဖန်ထောက်ပြခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လက်ရှိဒီမိုကရေစီအစိုးရဟာတိုင်းပြည်နယ်လူမျိုးဘာသာသာသနာကိုပျက်စီးအောင်လုပ်နေကြောင်းစွပ်စွဲထားတယ်လို့ဒီအတွက်လည်းဆန္ဒမဲမပေးကြဘူးနဲ့တရားနဲ့အညီရတဲ့နည်းနဲ့တွန်းလှန်ဖယ်ရှားကြဖို့ပေါ်ပြထားပါတယ်ဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုတောက်လျှောက်တိုက်ခိုက်လာတဲ့အဖွဲ့အစည်းတရရဲ့တိုက်ခိုက်ပြောဆိုမှုတသက်ဖြစ်ပြီးတန်ဃာတော်ရင်နေနဲ့အခုလိုမျိုးလုပ်ရက်တွေမှာမပါဝင်သင့်ပဲဗုဒ္ဓတရားနဲ့အညီကျင့်ကြံနေထိုင်တဲ့ကြောင်းကနေဒါအခြေဆိုင်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်ကောဝိဒါက VOE ကိုမိန့်ကြားပါတယ
်သူကတစ်ချိန်လုံးပဲဟိုကလန်တိုက်လာတာဟိုဆက်ပြီးတိုက်မှာပဲလို့ဘုန်းဘုန်းတော်မြင်ပါတယ်ဒါမလို့လေဘုန်းဘုန်းတို့မိတဲ့ရက်ကကျင်တာတော့ဒီဘုန်းကြီးဒီနီးနဲ့ရုပ်တော်တဲ့အစိုးရမှမရသည်ပြည်သူလူထုကမကြိုက်တော့ရင်သူ့အလိုလိုပြုတ်သွားမှာဒါမှသူ့ကိုပြုတ်ကြအောင်တစ်ဖက်ကတိုက်ခဲ့နေတာမလို့ဘူးသူတို့လုံရကြည့်ပြီးတော့လုံမှာပဲဟိုတန်ဃာတော်နေနေနဲ့လေဒီလိုကိစ္စတွေမှာပြိမပန်ဝင်သေးဘူးလို့ထင်ပါတယ်ဘုန်းဘုန်းတို့တော့ရှူပါရောအရေးချင်းပြီးမှဘုန်းတို့နိုင်ငံသားတွေရဲ့တန်ဃာတော်တွေဟာတော်တော်ကိုပေါ်ပြလာဖြစ်ပါတယ်ဘယ်သွားသွားသူတို့လက်အုပ်ချကြပါကြတယ်ခုနောက်ပိုင်းကျတော့ဒီကိစ္စတွေပေါ်လာတဲ့အခါကျတော့နေကြမှာနေတဲ့ဘုန်းကြီးတွေကလမ်းတော်မှာဒီသင်္ကန်းယုံပြီးတော့အပြေမဲ့ရဲဝင်းအခုမလျှော်ရဲကြတော့ဘူးသာသနာ့ပွင့်ရာအရင်ကြပါပါ
လက်ရှိ NLD အစိုးရကိုတိုက်ခိုက်ပြောဆိုဝေဖန်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တဲ့အမျိုးသားရေးအစွန်းရောက်တန်ဃာတော်တွေဦးဆောင်တဲ့စုံကြီးတွေ့ဆုံပွဲကိုတန်ဃာတော်ယာနဲ့ချီတက်ရောက်ခဲ့တယ်လို့ရန်ကုန်တိုင်းစစ်ဒေသတိုင်းမှုဗိုလ်ချုပ်တပ်ပုံနဲ့တက်ရောက်ပြီးအလူငွေကျပ်တန်း30လှူဒန်းခဲ့ပါတယ်ဒါကြောင့်အမျိုးသားရေးအစွန်းရောက်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးကိုအများပြည်သူတွေကမေးခွန်းထုတ်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြန်မာရေးတုံ့တက်နေတဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
စစ်အစိုးရဟာ1988တည်းကတာတုံသားဆိုတဲ့စစ်သားကျောင်းသားနဲ့ဟိုဖျားသားဆိုတဲ့ပုံကြီးပေါ့နော်ဒီနှစ်ဖွဲ့မှာကျောင်းသားတွေကိုအရင်ဆုံးစစ်နေကဖြုတ်ခွင်းခဲ့ပြီးတော့အခုအပြောင်းလဲနောက်ပိုင်းမှာဘုန်းကြီးတွေကိုအသုံးချပြီးတော့သူကဖြုတ်ခွင်းလာတယ်ဒီနေရာမျိုးဒုက္ခပိုက်ချောင်းနဲ့ဟိုသူထဲ့တယ်အလုပ်ပေါ့ပြီးကြတဲ့ဟိုအရင်ရုပ်ောက်ပွဲတော်လည်းဒီတိုင်းပဲဒီပွဲကြီးဖွဲ့တယ်အခုရုပ်ောက်ပွဲနေလာတယ်ထပ်ပြီးတော့လုပ်တယ်ဒါကကျွန်တော်ကြိုတင်ပြီးတော့မှန်ပြီလားဒါမှမဟုတ်လောက်ထိစိုးစိုးဝါးဝါးရိုးရိုးမှမှဖြစ်မလို့တော့မထင်ဘူးပေါ့နော
်မဘာသာရဲ့ဂျင်ညာချက်မှာလွတ်တော်တွင်ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေပုံမှ21ကိုပြဋ္ဌာန်းဖို့ကြိုးစားတာဟာလူမျိုးရေးဝါမျိုးမှုကိုအားပေးရာရောက်ကြောင်းနဲ့အစည်းဥပဒေအရေးပေါ်စီမံချက်ဥပဒေစတာတွေကိုပယ်ဖျက်ခဲ့တာဟာနိုင်ငံတော်ခြံစည်းရိုးကျိုးပေါက်သွားတာဖြစ်ကြောင်းစွပ်စွဲထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဥပဒေရေးရာကျွမ်းကျင်သူဟောင်ကောင်ခြေဆိုင်အာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ဦးကနေအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကလေးသူငယ်တွေကိုနိုင်ငံတကာဥပဒေတွေနဲ့ညီငွေသိန်းထုတ်ပေးတဲ့ကိစ္စကလူမျိုးလို့လူမျိုးပြုံမယ်ဆိုတဲ့ကိစ္စနဲ့ဘာမှမဆိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကနိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းကကျွန်တော်တို့နိုင်ငံသားဖြစ်မှုဥပဒေပါပြဋ္ဌာန်းချက်တွေနဲ့ညီထောင်ရွက်ရမှာဖြစ်တယ်။အိန္ဒိယချင်းထိုင်းနိုင်ငံမှာမြန်မာနိုင်ငံကမွေးတဲ့ကလေးတွေနော်အဲ့ဒီဥပဒေနဲ့အညီသတ်မှတ်ပေးခြင်းမခံရတဲ့အတွက်သတ်မှတ်ပြီးအောင်စူးစမ်းရတာကိုနှစ်ပေါင်းများစွာကြာတယ်။နောက်ပိုင်းမှာထိုင်းနိုင်ငံကနေပြီးတော့ထိုင်းနိုင်ငံမှာမွေးတဲ့မြန်မာနိုင်ငံသားတွေကိုဝေစင်းထုတ်ပေးတဲ့အတွက်နောက်ပိုင်းမှာတော်တော်အဆင်ပြေလာတာကိုကျွန်တော်တို့တွေ့ရတယ်။ဒါလည်းနိုင်ငံတကာဥပဒေစီပြဋ္ဌာန်းချက်တွေနဲ့ညီတိုင်းတာဆောင်ရွက်ရတဲ့ကိစ္စမျိုးဖြစ်တဲ့အတွက်လူမျိုးလို့လူမျိုးပြုံးမဲ့ကိစ္စရမျိုးမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်ဗျ။အဲ့စင်းတိုင်ရတဲ့နိုင်ငံလို့ကျွန်တော်ကတော့ဘဝပြည်နိုင်ငံတစ်ခုပဲမြင်တယ်ဗျ။အဲ့စင်းတိုင်တဲ့ဥပဒေကိုပယ်ဖျက်လိုက်တဲ့အတွက်နိုင်ငံခြားသားတွေဝင်ရောက်လာတယ်ဆိုရင်နိုင်ငံခြားသားတွေဝင်ရောက်လာကြောင်းတက်ဆိုင်ရာ in Shingani Vido, Kuchin D, the Limbu, Dongja Niarum, Tessan, and Lawakao. Hello, Dioza, Yoja, Jarom, Kongu, General Niamaria.
Mapadagani Name, Jantari, Buddha Dama, Brahida Foundation Puegu, Diamu, Puesit, Nanganol Danga Mahanaga, Pue, Mahanagani, Natasha Shikuni, July Lama, Jinja Jet, Topian Tavarishi.